မငြိမ်းချမ်းသေးတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာ TNLA တောင်ပလောင်တပ်ဖွဲ့မြန်မာစစ်တပ်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဇက်တိုက်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေဟာစစ်ဘေးရှောင်ထွက်ပြေးနေရပါတယ်အသေးစိတ်ကိုတော့ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်နဲ့ကြောင်မဲမြို့နယ်တွင်မှာတမ်းမလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားဒီကနေ့ထိရက်ဆက်ဆိုစလိုတိုက်ပွဲဖြစ်ပွားနေတယ်လို့ DNL ပြန်ကြားရေးရာရှိဘူမှုတာအကျော်ကပြောပါတယ
်ဒီနေ့တိုက်ပွဲဆက်ဖြစ်နေတဲ့ဒီမန်တုံမြို့နယ်ပဲရောကြောင်မဲမြို့နယ်တွေကတော့ RSF နဲ့ဖြစ်နေတယ်အဲ့ဒီကလည်းဒီရလင်းရရဲ့ကျွန်တော်မြင်ထဲမှာတက်ဖာပြီးမှကြီးကြုံဝင်ရောက်လာတဲ့အကြမှုတက်ပွဲတွေဖြစ်တယ်
။ TNLA နဲ့မြန်မာတပ်မတော်တို့ဟာမေလ13ရက်နေ့မှာမန်တုံမြို့နယ်မှာပေါင်းရွာနဲ့ပန်နင်းကျေးရွာတို့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဧပြီလကနေဒီကနေ့အထိတိုက်ပွဲအကျဉ်း30ကြော်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်။ဒီလိုတိုက်ပွဲဆက်သက်ဖြစ်ပွားနေမှုနဲ့ပတ်သက်ပြီးမြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူး။တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC နဲ့လည်းကြောင်မဲမြို့နယ်ခွန်ကော်ကျေးရွာနဲ့တော်ဖဲကျေးရွာကြားမှာဒီမိနစ်မှာတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲချင်းတွေကိုတော့ဒေသတွင်းဆက်သွယ်ရေးခက်ခဲကြအောင်အသေးစိတ်ကိုမသိရှိသေးဘူးလို့ပူမှုတိုင်ကျော်ကပြောပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်အခြေပြုထားတဲ့မန်တုံမြို့နယ်ထဲကတပ်စခန်းကို TNL ဘက်ကတိုက်ခတ်ခဲ့လို့တိုက်ပွဲဖြစ်ပွားခဲ့ရတယ်လို့ဒေသခံတွေကပြောဆိုမှုတွေရှိနေပေမဲ့လည်းတိုက်ပွဲချင်းတွေကိုသိရှိဖို့အတွက် RCSSF ဘက်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်မရရှိခဲ့ပါဘူး။ကြောင်မဲမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေရခန်ခွန်ကော်ကျေးရွာနဲ့တော်ဖဲကျေးရွာသားတွေစစ်ဘေးသိမ်းရှောင်နေစေလို့ကြောင်မဲမြို့ကူညီပေးရေးဖွဲ့ဝင်ကုသားစော်ကပြောပါတယ
်ခွန်ကော်တော်ဖဲဘက်ကဟာလေအဲ့ဒီကစစ်ဘေးဒုက္ခစင်လေးတွေကပြေးလာပြီဒီနေ့ကနေ့ဆိုအခုပြေးလာတယ်လမ်းမှာပဲရောက်နေသေးတယ်ကြောင်မဲမြို့ပြေးလာတယ်လောလောဆယ်တော့ကြောင်မဲမြို့မရောက်သေးလမ်းမှာ
စစ်ဘေးရှောင်တွေလမ်းခွလတ်မှာရှိနေသေးတဲ့အတွက်အရေးအတွက်ကိုမသိရှိသေးဘူးလို့သူကဆိုပါတယ်တပ်ပြင်တမ်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSF တပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ဘေးရှောင်200ကျော်နမ်မသူမျိုးပေါ်ကိုစစ်ဘေးသိမ်းရှောင်လာတယ်လို့ဒုက္ခသည်ကူညီပေးရေးဒုဥက္ခဆိုင်ပညာကပြောပါရတယ်
။ကျွန်တော်တို့ပေါင်ဝကျေးရွာနောက်ကျွန်တော်တို့ဒီမမန်းဆော့ကျေးရွာဆိုင်ခေါင်ကျေးရွာဒီကျေးရွာတွေပေါ်နေစစ်ရှောင်နေလို့ရောက်လာတာကျွန်တော်ဥယျာဉ်နေရာကျော်လောက်ရောက်လာပါတယ်ဒီကိစ္စကြောင့် TNL ကအဲဒီပေါင်ဝရွာတစ်ဝိုင်းနားမှာအနီးနားမှာရှိနေတာပေါ့နောက်ကျွန်တော် RCSSF ကလည်းအဲဒီစိတ်နားမှာသူတို့ရှိရောက်နေတယ်ဆိုတော့တကယ်ကြားရတယ်ကြားတာနဲ့သူရတာဆိုရင်လည်းသူတို့ရှောင်လာတာပေါ့
တမ်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSF တပ်တို့ဟာ2016ခုနှစ်ဒီဇင်ဘာမှာနောက်ဆုံးတိုက်ပွဲဖြစ်ပွားခဲ့ပြီးဒီနှစ်မေလမှာတကြော့ပြန်တိုက်ပွဲဖြစ်ပွားခဲ့တာပါနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ဦးဆောင်ပြီးတော့လာမယ့်မေလ24ရက်နေ့မှာ27ရာစုပင်လုံညီလာခံကျင်းပဖို့ပြင်ဆင်နေစေတဲ့ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာစည်ရေးပတိပက္ခတွေဆက်တိုက်ဖြစ်ပွားနေတယ်လို့ TNL ပြန်ကြားရေးရာရှိပုံမှုတိုင်းကျော်ကပြောပါတယ်
ဟုတ်ကဲ့အခုရလက်ထက်မှာလည်းဒီချေးစင်းနေတယ်လို့အများအားလို့ဒီမြန်မာတမလို့ပြောကျွန်တော်ဒီတမထုတ်စီဒီလိုရတဲ့ဘောဒီချင်းထားတယ်အဲ့လိုမျိုးလည်းကျွန်တော်တို့ဒီဟာမြင်တယ်အခုလည်းမဆက်တရားသူရစားတော့မှကျွန်တော်တို့ဒီဖရက်လာကလည်းကျွန်တော်တို့မထုတ်စီဒီဘူးထားပြီးတာဒီတကွာအနေနဲ့တော့ပြန်ကြည့်တယ်
တမ်းပလောင်တပ်ဖွဲ့ဟာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တိုင်းသားလက်နက်ကန်တပ်ဖွဲ့တစ်ခုဖြစ်ပြီးလက်ရှိမြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေသလို NC လက်မှတ်ရေးသူသားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့လည်းနေမြေအငင်းပွားမှုပြဿနာတွေကြောင့်စစ်ရေးသင်းမနေဆဲဖြစ်ပါတယ်။ဒေသတွင်းတိုက်ပွဲဖြစ်ပွားနေဆဲချိန်တွေကြောင့်ကြောင်မဲမန်တုံကိုခိုင်နမ်မတူနန့်ဆန်မြို့နယ်ကထောင်လက်ချီတဲ့ဒေသခံတွေဟာကြောင်မဲမြို့နဲ့နမ်မတူမြို့တွေမှာစစ်ဘေးသိမ်းရှောင်နေကြရပါတယ်ခင်ဗျာ။